အမေရိကန်နဲ့တရုတ်နိုင်ငံကြားပြန်လည်တွဲကုန်ကိုတွန်းမြင့်တဲ့အစီအစဉ်တွေကိုဒီနေ့မှပဲတရုတ်ဝင်ဆက်တင်လိုက်ပါပြီ။အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ကမှုဒီလဆန်းမှပဲကျင်ညာထားတာပါ။ဒီမတိုင်ခင်ဇူလဆန်းပိုင်းမှာတော့လည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းတွန်းမြင့်ထားပါတယ်။တရုတ်နိုင်ငံဘက်ကလည်းလက်တော့ပြန်တဲ့အနေနဲ့အလားတူပမာဏအတိုင်းအခုနေကိုတွန်းမြင့်နေတာပါ။တရုတ်ကုသရေးဝန်ကြီးဌာနကတော့အမေရိကန်ရဲ့သွင်းကုန်ကိုတွန်းမြင့်မှုဟာကမ္ဘာ့ကုန်သွယ်ရေးဖွဲ့ WTO ရဲ့စည်းမျဉ်းတွေကိုချိုးဖောက်ရောက်ကြောင်းနဲ့ WTO ရဲ့ကုန်သွယ်အငြင်းပွားမှုဆိုင်ရာစည်းမျဉ်းစည်းရုံးတွေကဥပဒေနဲ့ညီဖြည့်ရှင်းသွားမှာဖြစ်ကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဆလောက်ကဆက်လို့ပထမဆုံးအကြိမ်ဖြစ်ကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုတွေနဲ့ပတ်သက်လို့နိုင်ငံကုန်ကိုယ်စားလှယ်တွေဝါရှင်တန်မှာတွေ့ဆုံကြတဲ့လျှက်ချန်ဆွေးနွေးပွဲဒုတိယနေ့မှာပဲသွင်းကုန်ကိုတွန်းမြင့်မှုအတွက်စတင်တော်ဝင်လာတာပါ။အမေရိကန်နဲ့ဖရန်ကတော့နိုင်ငံကိုယ်စားရေးရဲ့ဆွေးနွေးပွဲတွေကနေလည်းများဆဆမျှော်လင့်မထားတဲ့အကြောင်းရိုက်တာသတင်းဌာနနဲ့ဒီသတင်းပတ်သက်မီးမြန်းလာမှာပြောဆိုထားပါတယ်။အမေရိကန်ကတော့ပြောနေတာကဒီပညာလုပ်ငန်းတွေကိုအစိုးရကအကြီးအကျယ်ထောက်ပံ့နေတဲ့အတွက်ရှင်ပြန်မှုတွေမှာမမျှမတဖြစ်နေရတယ်လို့ပြောလဲဖို့နဲ့အမေရိကန်ကွန်ပျူတာစီးပြီးတရုတ်နိုင်ငံဈေးကွက်ထဲဝင်ဆက်နေအောင်လမ်းဖွင့်ပေးဖို့တောင်းဆိုထားတာပါ။